ခိုင်ပြည်နယ်တွင်းဖြစ်ပွားတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ကသတင်းမှားတွေထုတ်ပြန်နေတယ်လို့တမ်ဘရော့ဘက်ကဆွဲလိုက်ပြီး AA ဘက်ကလည်းသူတို့ပြောဆိုချက်တွေမှန်ကန်တယ်ဆိုတာစောင့်ကြည့်လေ့လာလို့ရတယ်လို့ပြောပါတယ်။နှစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေတဲ့တိုက်ခိုက်မှုတွေအတွင်းမှာတော့အရက်သားတွေပြည်သူတောင်းနဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။တမ်ဘတော်ကအပြစ်မဲ့ရက်သားရခိုင်လူမျိုးတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေတိုက်ပွဲတွေလုံခြံဖန်တီးပြီးလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေကိုသတင်းဌာနတွေကစောင့်ကြည့်လေ့လာမှဆိုရင်ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းရခိုင်လက်နက်ကိုင် AA အဖွဲ့ကသတင်းထုတ်ပြန်လိုက်သလိုတမတော်ဘက်ကလည်း AA ရဲ့သတင်းမှထုတ်ပြန်တာတွေကိုဒေသခံတိုင်းသားတွေအနေနဲ့မယုံကြည်ကြဖို့လုံခြုံရေးအဖွဲ့ဝင်တွေကိုသတင်းပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။2019ဇန်နဝါရီ4ရက်မှာ AA အဖွဲ့ကရဲစခန်း၄ခုကိုဝင်ရောက်တိုက်ခိုက်တာရန်ကုန်စစ်တွေလက်မှမိုင်းထောင်တာဒေသခံတွေကိုချင်းချောက်မမှန်သတင်းပြောဆိုတာဝါရားဖြန့်တာမျိုးရှိလာရတဲ့အတွက်ကြိုတင်ကာကွယ်ရေးအနေနဲ့မတ်လ31ရက်ကကြေညာချက်ကိုထုတ်ပြန်ခဲ့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
။ရွာသူရွာသားတွေအုပ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ရှိတဲ့တွေ၊တရားဥပဒေစိုးမိုးရေးဆိုင်ရာတာဝန်ရှိတဲ့တွေကိုချင်းချောက်စာပို့တယ်၊ကြည်ခံပါတဲ့ချင်းချောက်စာတွေပို့တယ်။ဒါပေမဲ့လက်တွေ့မှာဒီလက်ပတ်ကဖြတ်ခဲ့တယ်။လက်တွေ့ကတည်းကဖြတ်ခဲ့တော့ကြာကြဒီလိုတို့ရွာသူရွာသားတွေကိုအုပ်ချုပ်ရေးပိုင်းဆိုင်ရာတချို့တာဝန်ရှိတဲ့တွေကကြီးရတာကြောက်ရတဲ့ပုံမျိုးရှိတယ်။ဒီရတာကြောက်တဲ့သဘောမျိုးရှိတော့ကြဒါကိုလောက်ဆိုဒါကိုထွက်ပေးပါဒါဘယ်လိုမျိုးပြောမလဲဆိုရင်ပြောနေရတဲ့သဘောမျိုးရှိပါတယ်အမှန်တရားဆိုပါတယ်လေပြောနေရတဲ့သဘောမျိုးရှိတော့ကြဒါတွေကိုကျွန်တော်ကကြိုတင်ကာကွယ်ဆိုကြထုတ်ပြန်ထားတဲ့သဘောပဲဖြစ်ပါတယ
်မလ29ရက်နေစွဲနဲ့ထုတ်ပြန်တဲ့ AA အဖွဲ့ရဲ့ကြေညာချက်မှာတော့မြမစစ်တပ်ကတိုက်ပွဲအတူတွေဖန်တီးပြီးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်တာဖမ်းဆီးနှိပ်စက်တာတွေဟာဖက်ဆက်ဆန်တဲ့လုပ်ရဖြစ်တယ်လို့ဖော်ပြခဲ့ပါတယ်ရခိုင်ပြည်နယ်မှာရှိနေတဲ့မြေပြင်အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့တွေနဲ့မီဒီယာသမားတွေကိုဖိတ်ခေါ်ပြီးပူးပေါင်းဆောင်ရွက်ဖို့အသိရှိနေကြောင်းလဲ AA ရဲ့သတင်းပညာရေးတာဝန်ခံခိုင်သူခါက VOA ကိုပြောပါတယ
် AA ကနေပြီးတော့ဒါအရသာရောင်းဆောင်ပြီးတော့ဒါနာတွေကပြည့်တဲ့ကြောင်မလို့သူတို့ကပြန်ပြရပါတယ်ဆိုပြီးတော့အဲ့လိုမျိုးပြောတယ်ဒီဟာတွေဟာတကယ်လက်တွေ့မြင်ရင်ကဘလတ်မှန်တယ်ဆိုတဲ့ဥစ္စာကိုဒါမီဒီယာတွေကိုယ်တိုင်သိနေနော်အခုကမီဒီယာအများစုကရန်ကုန်ကနေပြီးတော့တယ်လီဖုန်းဆက်ပြီးတော့မှအတင်းယူနေရတဲ့အခြေအနေမျိုးရှိတယ်အများစုကပေါ့နော်ဒီအမှန်တိုင်းဆိုတာကအခုဒုက္ခရောက်ပြီးတော့ပြေးလာတဲ့လူတွေဒုက္ခသစ္စာတွေမှာလေ့ရှိတယ်အဲ့ဒီလူတွေကိုနေပြီးတော့ခင်ဗျားတို့တင်းထောက်တွေနေနဲ့လာပြီးတော့မေးကြပါကျွန်တော်တို့ကဖိုက်ခေါ်တာခင်ဗျားတို့အေးအေးတပ်ဖွဲ့တွေနဲ့နေပြီးတော့ကျွန်တော်တို့အတူလိုက်ပြီးတော့အတင်းယူမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကတော့ welcome ပဲကျွန်တော်တို့နဲ့ဆက်စပ်တဲ့အပိုင်းပေါ့နော်ကောင်းဆုံးနေပြီးတော့အကူပေးသွားမယ်တင်းထောက်တွေနဲ့ပတ်သက်ပြီးတော့ဒါမဲ့ဗမာစစ်တပ်ကပါလုံးမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တာဝန်ယူနေတ
ယ်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်နှစ်ဖက်တိုက်ပွဲကြောင်းတင်းရှောင်းနေရတဲ့စစ်ဆောင်ဦးရေဟာကြောက်တော့ရသိတောင်ဘူးတီတောင်မြောက်ဦးမင်းပြပုံသားကျွန်း6မြို့နယ်မှာ3000နီးပါးလောက်ရှိနေပြီလို့စစ်ဆောင်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေရဲ့ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကအတည်ပြုပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်မှာတနေ့လုံးနီးပါးလက်နက်ကြီးရေပစ်ခတ်မှုတွေရှိနေကြောင်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ AA အပါအဝင်တိုင်းဒါလက်နက်ကိုင်ရှစ်ဖွဲ့နဲ့အမျိုးသားပြန်လည်တပ်မြတ်ရေးနဲ့ညီညာရေးဗဟိုဌာန NRPC မတ်လ27ရက်နေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပေမဲ့ရခိုင်ဘက်မှာတိုက်ပွဲတွေဆက်ရှိနေရဖြစ်ပါတယ်။